သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြ National Sorry Day နေ့တွင် Voice Referendum ပြည်သူစံတခံယူပွဲအားထောက်ခံရန်တောင်းဆိုမှုများဖြစ်ပေါ်နေပါတယ်ယူလရူထုတ်ပြန်ကြပြီး6နှစ်အကြာမှာဌာနေခေါင်းဆောင်များနဲ့ဖက်ဒရယ်အစိုးရတို့ကအောင်မြင်သောစန္ဒခံယူပွဲမှတဆင့်ပါလီမန်သို့ Aboriginal နဲ့ Torres Strait Islander Voice ထူထောင်ရန်ထပ်မံတောင်းဆိုနေပါတယ်။ National Sorry Day နဲ့နှလုံးသားမှယူလရူထုတ်ပြန်ချက်6နှစ်မြောက်နေ့တွင်တိုင်းရင်းသားခေါင်းဆောင်များကမြောက်ပိုင်းပြည်နယ်တွင်ထပ်မံဆူယုံကဩစတြေးလျများအားထာနေတိုင်းသားအတံဖြစ်လွတ်တော်သို့စန္ဒခံယူပွဲကိုထောက်ခံရန်တောင်းဆိုနေပါသည်1969ခုနှစ်အစဉ်ခံစားသည့်ကလေးများအားခိုးယူမျိုးဆက်များ Stolen Generation ဟုသိကြသော၎င်းတို့၏မိသားစုများနှင့်အသိုက်အဝိုင်းမှအတင်းအကျပ်ဖယ်ရှားခံစေရတဲ့ရခင်မူဝါဒများနှင့်ပတ်သက်ပြီးအစိုးရ၏စုံစမ်းစစ်ဆေးမှုမှထွက်ပေါ်လာခြင်းဖြစ်ပါသည်ဩစတြေးလျထာနေတိုင်းသားရေးရဝန်ကြီးလင်ဒါဘာနီက ABC ရေဒီယိုကိုအမျိုးသားနေ့သည်ရောထွေသောစိတ်ခံစားမှုများထဲမှတစ်ခုဖြစ်ကြောင်းပြောဆိုပါသည
် The emotion wells up in you to think that these people in our lifetime were taken and had terrible experiences and the traumais intergenerational. That's what's awful about it. But it's also a story of survival, of resilience, and ultimately about this country coming to terms with a pretty awful part of it. Our
people are going to be able to live with a pretty awful part of it. We are going to be able to live with a pretty awful part of it. We are going to be able to live with a pretty awful part of it. We are going to be able to live with a pretty awful part of it.ဒါပေမဲ့လည်းဒါဟာရှင်သန်မှုခံနိုင်ရည်ရှိမှုရဲ့ဇာလံဖြစ်ပြီးနောက်ဆုံးမှာတော့ဒီနိုင်ငံဟာသူ့ရဲ့သမိုင်းရဲ့ဆိုးရွားလှတဲ့အစိပ်ပိုင်းတစ်ခုနဲ့ကိုက်ညီမဲ့ဇာလံတစ်ပုတ်လည်းဖြစ်လာပါလေ2019ခုနှစ် National Sorry Day နေ့တွင်ဩစတြေးလျနိုင်ငံတဝမ်းမှဌာနေတိုင်းသားခေါင်းဆောင်250သည်ဩစတြေးလျအလဲပိုင်းရှိယူလူရူတွင်စုဝေးခဲ့ကြပါသည်အဲဒီ Forum သည်နှလုံးသားမှယူရလူထုတ်ပြန်ချက်ကိုထွက်ပေါ်လာစေခဲ့ပါတယ်။အစိုးရနဲ့ Aboriginal နဲ့ Torres Strait Islander လူမျိုးကြားစာချုပ်တစ်ခုဖန်တီးခြင်းကိုကြီးကြပ်မဲ့ Margarita ဟုခေါ်သောအမှန်တရားပြောရေးကော်မရှင်တရက်ကိုတောင်းဆိုခဲ့ပါတယ်။ The Voice to Parliament ဟုလူသိများသောဖွဲ့စည်းပုံအခြေခံဥပဒေပါအကြံပေးအဖွဲ့ဖွဲ့စည်းရန်လည်းတောင်းဆိုခဲ့ပါတယ်။Sally Skills ဒီ Yuluru Dialogue ခေါင်းဆောင်မှုရဲ့တစိမ့်တစ်ပိုင်းဖြစ်ပြီးအဆိုပါထုတ်ပြန်ချက်သည်ဩစတြေးလျနိုင်ငံသားအားလုံးအတွက်ခေါ်ဆိုမှုတစ်ခုဖြစ်ကြောင်းပြောဆိုပါတယ
် Since 2017 we've been asking the Australian people to walk with us you know this is the invitation was given gifted to them the invitation was addressed to the Australian people to say you know we want and need you to walk with usin a movement for a better future for not just Aboriginal and Torres Strait Islander children, but also all children, so that we have the next big hope for what the country can be.
Australia လူမျိုးများကိုကျွန်ုပ်တို့နဲ့အတူရှောက်လန်းရန်တောင်းဆိုခဲ့ပါတယ်။ဒါကိုသင်သိပါတယ်။လက်ဆောင်ဖိတ်စာကိုကမ်းလှမ်းပေးခဲ့ပါတယ်။ Aboriginal နဲ့ Torres Strait Islander ကလေးများသာမကကလေးများအားလုံးအတွက်ပုံမကောင်းမွန်သောအနာဂတ်အတွက်လှူရှားမှုတစ်ခုတွင်ကျွန်ုပ်တို့နှင့်အတူရှောင်းလန်းလို့ကြောင်းဩစတြေးလျပြည်သူများထံဖိတ်ခေါ်အပ်ပါれဒီတော့တိုင်းပြည်ဘာဖြစ်လာနိုင်မလဲဆိုတဲ့မျှော်လင့်ချက်ကြီးကြီးရှိပါれဩစတြေးလျနိုင်ငံသားများသည်ဖွဲ့စည်းပုံအခြေခံဥပဒေတွင် Voice to Parliament ကိုထည့်သွင်းပြဋ္ဌာန်းရန်မဲပေးရန်အတွက်ယခုနှစ်ဩဂတ်လမှဒီဇင်ဘာလတွင်လူထုစံတခံယူပွဲကျင်းပမှာဖြစ်ပါれဥပဒေမူကြမ်းပူပေါင်းကော်မတီကမွန်မှန်ပြင်ဆင်ရန်အကြံပြုပြီးနောက်လွှတ်တော်ကအဆိုပြုထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအသုံးအနှုန်းကိုစတင်ဆွေးနွေးနေပြီဖြစ်ပါတယ်။ ဝန်ကြီးချုပ်အန်သနီအယ်ဘနီစီသည်ဖြစ်နိုင်ခြေရှိသောတရားရေးဆိုင်ရာစိန်ခေါ်မှုများကိုရှောင်ရှားရန်အဆိုပြုထားတဲ့အရာကိုပြောင်းလဲရန်အတိုက်ခံများထံမှတောင်းဆိုမှုကိုငင်းဆိုထားပါတယ်။သူကလွှတ်တော်ကိုပြောတဲ့ဆိုတဲ့စကားဟာတရားဥပဒေနဲ့ညီညွတ်ပြီးအခုချိန်ဟာပြန်လည်သက်မြေရေးအတွက်အချိန်ရောက်နေပါပြီဟုဆိုပါတယ်
။ A yes vote at this referendum is a chance for all of us.To take the next step on the journey of reconciliation, to be counted and to be heard on the right side of history. More than that, to be a part of a better and more reconciled future and nation.
ဒီစံတာခံယူပွဲတွင် yes မဲပေးခြင်းသည်ကျွန်ုပ်တို့အားလုံးပြန်လည်သက်မြေရေးခရီးတွင်နောက်တစ်ဆင့်တက်လှမ်းနိုင်စေရန်မိမိပါဝင်တာကိုရေတွက်ရနှင့်သမိုင်းရဲ့မှန်ကန်တဲ့ဘဲအချမ်းမှာကြားနာနိုင်စေရန်အခွင့်အလမ်းဖြစ်ပါれ။ဒါထက်ပိုကောင်းတဲ့အနာဂတ်နဲ့နိုင်ငံတော်ရဲ့ပြန်လည်ပေါင်းထုတ်မဲ့တစိ့တစ်ပိုင်းဖြစ်ရပါမယ်။အခုမှမဟုတ်ရင်ဘယ်တော့မှဖြစ်မလဲ။ Mr. Speaker ကိုကျွန်တော်ပြောတာပါ။အတိုက်ခံခေါင်းဆောင် Peter Dutton က Voice ကို Canberra Voice ဟုခေါ်ဆိုပြီးလူထုစံတာခံယူပွဲကိုမထောက်ခံသေးပဲဒေသတွင်းနဲ့ဝေလံခေါင်းတည်သောဌာနတိုင်းသားလူမျိုးစုများကိုဒါကကူညီမှာမဟုတ်ဘူးလို့ပြောဆိုပါတယ်
။ Well, the coalition strongly believes in constitutional recognition for Indigenous Australians and we believe there's bipartisan support and I think that's the next natural step for the Prime Minister to take. I think the voice is an overreach and I don't think the Australian public is thereIn supporting it, and I think the Australian public is puzzled as to why the voice is not designed until after the vote takes place. I think most Australians would say, well, just let me be informed
and I make up my own mind about whether I'm a yes or no. ပြီးတော့နှစ်ဖက်စလုံးရဲ့ထောက်ခံမှုလည်းရှိတယ်လို့ကျွန်တော်တို့ယုံကြည်ပြီးဒါဟာဝန်ကြီးချုပ်အတွက်နောက်ထပ်သဘာဝခြေလှမ်းတစ်ခုလို့ကျွန်တော်ထင်ပါတယ် voice ကအသာစီရအောင်လုပ်တယ်လို့ထင်ပါတယ်။ Australia လူထုကအဲ့ဒါကိုထောက်ခံတယ်လို့မထင်ပါဘူး။မဲမပီမချင်း voice ကိုဘာကြောင့်ဒီဇိုင်းထုတ်တာလဲဆိုတာ Australia လူထုကဗဟေထိဖြစ်နေတယ်လို့ထင်ပါတယ်။ Australia အများစုကကောင်းကောင်းပြောကြမယ်လို့ထင်ပါတယ်။အသိပေးလိုက်ယုံနဲ့ငါမဲပေးမလားဟုတ်လားမဟုတ်ဘူးလားဆိုတာကိုတော့ကိုယ်စိတ်နဲ့ကိုယ်ဆုံးဖြတ်ကြမှာဖြစ်ပါတယ်။ယလူရူထုတ်ပြန်ကြရဲ့အစိတ်ပိုင်းအားလုံးကိုကောင်းထဲဖော်ရန်အစိုးရကဂတိကဝတ်ပြုထားတော်လဲအာယုံစုဆိုင်မှုသည်လက်ရှိအောင်မြင်ရန်လူထုစံတာခံယူပွဲအတွက်ဖြစ်ကြောင်းပြောဆိုပါရယ် Independent ဌာနတိုင်းသားအမတ် Lydia Thorpe အပါအဝင်တချို့က Margarita နဲ့ Treaty ကို The Voice မတိုင်မီထူထောင်ရန်တောင်းဆိုနေကြပါရယ်အထက်လွှတ်တော်အမတ် Thorpe ကNational Indigenous Australian Agency ကိုယခုအချိန်ထိမည်သည့်အလုပ်များလုပ်ဆောင်နေပြီတယ်လို့မေးမြန်းနေပါတယ်
။ The October budget included funding for treaty and truth telling through the establishment of a Makarrata Commission. With $1.7 million of that funding allocated for the current financial year. So how much of the funding has been spent so far and what on?Given we're the one of the only Commonwealth countries in the world without a treaty,
October budget ma, leshi bandai ni twe, khwe wi cha tha pi do yambu ngwe ma $1.3 million phi Makarrata Commission go ti thong chin phi thabor tu sa chou ne aman tia pyo chin twe yambu ngwe pa win ma de. Da so aku chain thi yambu ngwe balaw thong swae bi ba bi le. Sa chou ma pa de gaba ta khu di do dana sa ha naingan rwe the ga.ဩစတြေးလျကတခုဖြစ်နေလို့စစ်ပွဲကနေအဆုံးစွန်းထိငြိမ်းချမ်းမှုကိုယူဆောင်လာပေးမှာပါလား Agency ရဲ့ Simon Gordon ကယခုနှစ်တွင်ဒေါ်လာ9သိန်းသာသုံးစွဲခဲ့ပြီးလူထုစံတာခံယူပွဲပြီးနောက်ညှိနှိုင်းမှုများစတင်မယ်လို့ပြောဆိုပါတယ
် Well, not all of that money has been spent, but what has been used by the agency for the preparatory work for the establishment of the Makarrata Commission.The government's currently considering options for the process of consultation in the community, which will inform the design of the Makarrata Commission. The government previously has been clear, and I think in this room as well, we've stated that the sequencing of that is that the Makarrata Commission will be following the referendum. So that
consultation period will commence in the next financial year. Makarata Commission ye design go thi baby community twin hi nine swine jin longan sin de twet pa win ma de so wa a ni ne yin ga shin shin lin lin ti tha bi ba bi e da go su zi da ga Makarata Commission ga phi long chut san da khan yu bwe go lai lou me lo pyo tha ba de da chaung la me ban da yi hne ma taimin swin nwe mu kala go sa tin ma phit ba de to ra shin mya khmyar SBS တင်ဌာနကဆူဖီယာတာရစ်ကဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါ रे ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ